ရခိုင်နဲ့ကချင်ပြည်နယ်တွင်းကဒုက္ခသည်စခန်းတွေပိတ်သိမ်းပြီးအဲ့ဒီမှာနေထိုင်နေကြရသူတွေကိုပြန်လည်နေရာချထားရေးအတွက်တနင်္ဂနွေနေ့ကအစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေဆွေးနွေးခဲ့တယ်လို့အစိုးရကသတင်းထုတ်ပါတယ်။လူမှုဝန်ထမ်းကဲဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့ကုလသမဂ္ဂဌာနညှိနှိုင်းရေးမှူးနဲ့အတူကုလသမဂ္ဂအဖွဲ့အစည်းတွေနိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေကဌာနကိုယ်စားလှယ်တွေရန်ကုန်မှာဆွေးနွေးတာဖြစ်ပါတယ်။ပြည်ရင်းဒုက္ခသည်စခန်းတွေပိတ်သိမ်းရေးနဲ့ပြန်လည်နေရာချထားရေးအတွက်အစိုးရကဦးဆောင်ပြီးပညာရှင်ပါမောက်ခဝေါ်တာကယ်လင်ရဲ့အကူအညီနဲ့မဟာဗျူဟာရေးဆွဲဆောက်ရွက်နိုင်ခဲ့တဲ့အပေါ်ကုလသမဂ္ဂဌာနကိုယ်စားလှယ်တွေကဂုဏ်ပြုပြောဆိုပြီးဒီမဟာဗျူဟာနဲ့အညီအကောင့်ထဲပေါ်လာမှာပူပေါင်းဆောင်ရွက်မယ်လို့လည်းပြောခဲ့တဲ့အကြောင်းသတင်းကဖော်ပြပါတယ်။နေရွှန်ခွာထွက်ပြေးရသူတွေပြန်လည်နေရာချထားရေးနဲ့ဒုက္ခသည်စခန်းတွေပိတ်သိမ်းရေးအတွက်မဟာဗျူဟာကိုတော့နိုဝင်ဘာလ19ရက်နေ့ကတရားဝင်မိတ်ဆက်ခဲ့ပြီးလို့လည်းဝန်ကြီးဒေါက်တာဝင်းမြတ်ရေးကပြောဆိုထားပါတယ်။ကချင်ပြည်နယ်ရင်းက IDP စခန်းတွေပိတ်သိမ်းရေးအတွက်ကချင်ပြည်နယ်အစိုးရကချင်လူမှုအဖွဲ့အစည်း KHCC တို့နဲ့ညှိနှိုင်းဆောင်ရွက်နေတဲ့အကြောင်းလေဝင်ကြီးကပြောပါတယ်။ရခိုင်ပြည်နယ်တွင်းမှာတော့မွတ်စလင်ဒုက္ခသည်စခန်းတွေရှိနေပြီးကချင်ပြည်နယ်တွင်းမှာကတော့စစ်ရှောင်စခန်းတွေရှိနေပါတယ်။